တော်တာရှင်များမင်္ဂလာပါဂုတ္တပတ်မှာတော့စံစပန်းလုပ်ငန်းနယ်ပယ်အတွက်ရေးဆွဲနေတဲ့ဥပဒေမူကြမ်းထဲမှာတောင်သူအဖွဲ့အစည်းတွေအနေနဲ့သူတို့သဘောထားအမြင်တွေကိုပါပါဝင်တင်ပြနိုင်အောင်ဆောင်ရွက်ဖို့လိုအပ်တယ်ဆိုတဲ့အကြောင်းကိုဆွေးနွေးတင်ပြမှာဖြစ်ပါတယ်ပြီးခဲ့တဲ့ဇွန်လနောက်ဆုံးပတ်ထဲမှာစံစဘာလုပ်ငန်းနယ်ပယ်အတွက်ဥပဒေတရက်ပေါ်ပေါက်ဖို့မြန်မာနိုင်ငံစံစဘာအသင်းချုပ်ကဥပဒေမူကြမ်းရှင်းလင်းပွဲတရက်ကျင်းပခဲ့ပါတယ်ဥပဒေပေါ်ပေါက်ဖို့လိုအပ်တဲ့အကြောင်းရင်းအဖြစ်စံစဘာအသင်းကသူ့ရဲ့တင်ဝင် Facebook စာမျက်နှာပေါ်မှာအချက်နှစ်ချက်ကိုဖော်ပြထားပါတယ်နံပါတ်1စိုက်ပျိုးကြိတ်ခွဲတင်ဖို့ရောင်းချစတဲ့စံစဘာလုပ်ငန်းကဏ္ဍ3ရက်ဟန်ချက်ညီညီဖွံ့ဖြိုးရေးနဲ့နံပါတ်2စံစဘာလုပ်ငန်းနယ်ပယ်အတွက်အစိုးရနဲ့ပုဂ္ဂလိကကဏ္ဍတို့ပူးပေါင်းဆောင်ရွက်မှုတို့တက်ရေးတို့ဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးပြောရရင်လက်ရှိအချိန်အထိမြန်မာနိုင်ငံအတွက်အသက်သွေးကြောစီးပွားရေးကဏ္ဍကစိုက်ပျိုးရေးပဲဖြစ်ပါတယ်။စိုက်ပျိုးရေးကဏ္ဍမှာမှအကျယ်ပြန့်ဆုံးနယ်ပယ်ကစံစဘာလုပ်ငန်းပါ။ဒါကြောင့်စံစဘာကဏ္ဍတိုးတက်ရေးအတွက်ဥပဒေဆိုတာတိုင်းပြည်အတွက်အလွန်လိုအပ်တဲ့အရာပဲဖြစ်ပါတယ်။ဒီဆောင်မမှာအဓိကပြောချင်တဲ့အချက်ကစံစဘာဥပဒေမူကြမ်းထဲမှာစိုက်ပျိုးကြိတ်ခွဲတင်ဖို့ရောင်းချဆိုတဲ့စံစဘာလုပ်ငန်းနယ်ပယ်စုံကတက်ဆိုင်သူတွေရဲ့သဘောထားအမြင်တွေပါဝင်ဖို့လိုအပ်တယ်ဆိုတဲ့အကြောင်းပါကနဦးအနေနဲ့စံစဘာလုပ်ငန်းဥပဒေပေါ်ပေါက်ရေးအတွက်စံစဘာအသင်းရဲ့ဆောင်ရွက်မှုအကျဉ်းကိုတင်ပြပါမယ်ဇွန်လကုန်ပိုင်းတုန်းကစံစဘာအသင်းချုပ်ကချပြခဲ့တဲ့စံစဘာဥပဒေမူကြမ်းဆိုတာကိုစံစဘာအသင်းချုပ်ကပဲဦးစီးဦးဆောင်လုပ်ပြီးရေးဆွဲခဲ့တာဖြစ်ပါတယ်ဥပဒေမူကြမ်းရေးဆွဲနေတယ်ဆိုပြီးလွန်ခဲ့တဲ့လအတန်ကြာကလေးကတည်င်းထွက်နေခဲ့တာပါဒီအကြောင်းကိုဇွန်လကုန်ပိုင်းမှာစံစဘာအသင်းကတရားဝင်ထုတ်ပေါ်တင်ပြခဲ့တာဖြစ်ပြီးတော့အဲ့ဒီဥပဒေမူကြမ်းကိုဒီနှစ်ကုန်ပိုင်းမှာလွှတ်တော်ကိုတင်သွင်းနိုင်အောင်လုပ်နေတယ်လို့လည်းသိရပါဗျ။စံစဘာဥပဒေမူကြမ်းကိစ္စနဲ့ပတ်သက်ပြီးစံစဘာအသင်းကပြီးခဲ့တဲ့ဇွန်လထဲမှာပဲလွှတ်တော်ကော်မတီ3ရက်နဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ပြောပါတယ်။စံစဘာလုပ်ငန်းဥပဒေရဲ့ရည်ရွယ်ချက်တစ်ခုအဖြစ်စိုက်ပျိုးကြိတ်ခွဲတင်ဖို့ရောင်းချဆိုတဲ့နယ်ပယ်3ရက်စလုံးဟန်ချက်ညီညီဖွံ့ဖြိုးရေးဆိုပြီးစံစဘာအသင်းကပြောထားပါဗျ။ဒါကြောင့်ဒီဥပဒေမူကြမ်းထဲမှာဒီလုပ်ငန်းနယ်ပယ်ရဲ့အခြေခံအကျဆုံးဖြစ်တဲ့တောင်သူလယ်သမားတွေရဲ့အခန်းကဏ္ဍကိုထည့်သွင်းထားလိမ့်မယ်လို့ယုံကြည်ရပါတယ်။စံစဘာအသင်းချုပ်အနေနဲ့မြန်မာနိုင်ငံတောင်သူလယ်သမားအသင်းကိုကမကဋ္ဌလုပ်ပြီးဖွဲ့စည်းပေးခဲ့တာဖြစ်တဲ့အတွက်ဥပဒေမူကြမ်းထဲမှာလယ်သမားတွေရဲ့သဘောထားအမြင်ကိုထည့်သွင်းထားမယ်ဆိုတာမြေကြီးလက်ခတ်မလွဲဖြစ်ပါတယ်။ဒါပေမဲ့ဒီနေရာမှာအလေးနက်ပြောချင်တာကစံစဘာအသင်းချုပ်ဆိုတာလုပ်ငန်းရှင်တွေဥဆောင်တဲ့အသင်းအဖွဲ့ဖြစ်ပါတယ်။တောင်သူလယ်သမားတွေဥဆောင်တဲ့အဖွဲ့အစည်းမဟုတ်ပါဘူးလက်ရှိအချိန်မှာတောင်သူလယ်သမားတွေကိုကိုစားပြုတဲ့အဖွဲ့အစည်းတွေကလည်းအနည်းဆုံး၃ဘွဲ့၄ဘွဲ့လောက်ရှိနေပြီဖြစ်ပါတယ်ဒါကြောင့်လွှတ်တော်တဲ့ကိုမူကြမ်းမတင်သွင်းခင်ကတည်းကတောင်သူလယ်သမားအဖွဲ့အစည်းအားလုံးရဲ့သဘောထားအမြင်ကိုတရားဝင်အနေနဲ့အလေးနက်တောင်းခံဖို့လိုအပ်ပါတယ်မဟုတ်ရင်တော့ဥပဒေမူကြမ်းကိုတင်သွင်းပြီးဆိုကမှဟိုအဖွဲ့ကကန့်ကွက်ဒီအဖွဲ့ကကန့်ကွက်ဆိုတာတွေများလာရင်ဥပဒေပေါ်ပေါက်ရေးဟာကြံ့ကြာသွားနိုင်ပါတယ်စံစဘာလုပ်ငန်းဥပဒေမူကြမ်းကိစ္စနဲ့ပတ်သက်ပြီးစာရေးသူအနေနဲ့လွတ်လပ်သောတောင်သူလယ်သမားအသင်းကိုမေးကြည့်ဖြစ်ပါတယ်။ဒီအသင်းကအဖွဲ့ဝင်တောင်သူအင်အား၄သိန်းလောက်ရှိတယ်ဆိုတဲ့အဖွဲ့အစည်းတရက်ပါ။လွတ်လပ်သောတောင်သူလယ်သမားအသင်းရဲ့တာဝန်ရှိသူတွေကတော့စံစဘာဥပဒေမူကြမ်းရေးဆွဲနေကြတယ်ဆိုတာကိုသူတို့သိတယ်လို့ဆိုပါတယ်။တို့ပေမဲ့သူတို့ကိုတရားဝင်အသိပေးတာဆွေးနွေးဖို့ဖိတ်ခေါ်တာတော့မရှိသေးပါဘူး။ဒါကြောင့်သူတို့ဒီသူတို့ဟန်နဲ့ဥပဒေမူကြမ်းထဲမှာဘာတွေများပါမလဲဆိုပြီးမေးမြန်းစုံစမ်းနေကြပါတယ်။တကယ်လို့သာဖိတ်ကြားလာမယ်ဆိုရင်ဥပဒေမူကြမ်းရေးဆွဲရေးကိစ္စထဲမှာသူတို့ရဲ့အမြင်တွေသဘောထားတွေကိုလည်းပါဝင်တင်ပြလိုတယ်လို့လွတ်လပ်သောတောင်သူလယ်သမားများအသင်းကပြောပါတယ်။ဒါနဲ့ပတ်သက်ပြီးနမူနာတစ်ခုပြန်ပြောချင်ပါတယ်။တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေကိုပြဋ္ဌာန်းဖို့လှုပ်ဆောင်တော့ကအနေအထားကိုပြန်ကြည့်ပါ။အဲ့ဒီတုန်းကဥပဒေမူကြမ်းရေးဆွဲကလေးကတောင်သူလယ်သမားကိုယ်စားလှယ်တွေကိုအခောက်အောက်အခါကဖိတ်ကြားဆွေးနွေးခဲ့ပါတယ်။ဒါကြောင့်လဲတောင်သူလယ်သမားတော်တော်များများကသူတို့အခက်အခဲတစ်ခုခုကြုံတိုင်းအဲ့ဒီဥပဒေကိုဆွဲကင်ပြောကြလိရှိကြပါတယ်။ဒီနေရာမှာဥပဒေပါအခွင့်အရေးတွေကိုတောင်သူတွေတကယ်ရတာမရတာကတော့တည်တံ့ဆွေးနွေးရမယ့်ကိစ္စဖြစ်ပါတယ်။ပြောချင်တာကတောင်သူလယ်သမားတွေအနေနဲ့ဥပဒေပါအချက်အလက်တွေကိုတော့လိုလိုလားလားနှစ်နှစ်တက်တက်ရှိကြတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။တောင်သူလယ်သမားအခွင့်အရေးကာကွယ်ရေးနဲ့အကျိုးစီးပွားမြင့်တင်ရေးဥပဒေပေါ်ပေါက်ဖို့ကြိုးပမ်းခဲ့တဲ့ကာလကိုပြန်ကြည့်ပါ။အဲ့ဒီတုန်းကမြန်မာနိုင်ငံမှာလယ်သမားအဖွဲ့အစည်းဆိုလို့မြန်မာနိုင်ငံလယ်သမားအသင်းတစ်ခုလောက်ပဲရှိခဲ့တာပါအခုချိန်မှာတော့မြန်မာနိုင်ငံမှာတောင်သူလယ်သမားတွေကိုကိုစားပြုတဲ့အသင်းအဖွဲ့တွေတပ်မကတွေစသဖြင့်အနည်းဆုံး၄ဘွဲ့လောက်ရှိနေပါပြီဒါကြောင့်ဒီအချိန်မှာတောင်သူလယ်သမားတွေနဲ့တက်ဆိုင်တဲ့ဥပဒေတစ်ခုခုရေးဆွဲမယ်ဆိုရင်သူတို့ရဲ့အမြင်သဘောထားကိုကြဲကြဲပြန့်ပြန့်ပါဝင်ခွင့်ပေးဖို့ကအရင်ထပ်ပို့ပြီးလိုအပ်ပါတယ်ဒ ဒါနဲ့ပတ်သက်ပြီးညီကုန်းချုပ်ပြောချင်တာကတိုင်းပြည်ရဲ့အရေးပါတဲ့စီးပွားရေးကဏ္ဍအတွက်ဥပဒေတည်းရဲ့ခိုင်ခိုင်မာမာရှိလောင်အောင်လုပ်မဲ့ကိစ္စဟာအားပေးထောက်ခံရမယ့်အရာဖြစ်ပါတယ်။ဒါပေမဲ့လို့ဥပဒေရေးဆွဲတဲ့အခါတက်ဆိုင်တဲ့နေပဲအသီးသီးရဲ့အမြင်သဘောထားရှုထောင့်ဆောင်ပါဝင်အောင်ဆောင်ရွက်ဖို့ကလည်းအင်မတန်အရေးကြီးတဲ့ကိစ္စဖြစ်ပါကြောင်းတက်ဆိုင်ရာပုဂ္ဂိုလ်များကိုအကြံပြုတိုက်တွန်းအပ်ပါတယ်။စီးပွားရေးဖွံ့ဖြိုးမှုမျက်မှောက်ပြုနိုင်ကြပါစေ။ကျေးဇူးတင်ပါတယ်။ကျွန်တော်အောင်နိုင်ကျော်ပါ။